unity သတင်းကြာနယ်အဒီတာဂျုံနဲ့သတင်းတောက်၄ဦးကိုပြီးခဲ့တဲ့စနေနေ့ကမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ကမ္ဘာတဝန်းသတင်းတောက်များကာကွယ်ရေးကော်မတီ CPJ ကဝေဖန်ရှုတ်ချလိုက်ပြီးဒီလူတွေကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။နိုင်ငံတော်ရှုတ်ချက်အဥပဒေနဲ့ညီစွန်းလို့ဆိုပြီးခုလိုသတင်းတောက်တွေကိုဖမ်းဆီးတာဟာမြန်မာအစိုးရအနေနဲ့အရင်အာဏာရှင်ခေတ်ကလုပ်ခဲ့တာနဲ့မခြားပြုမှုလုပ်ဆောင်နေတာဖြစ်တယ်လို့လည်း CPJ ကဝေဖန်လိုက်ပါတယ်။စက်သွေးမင်းမြန်ထားတဲ့မတ်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မကွေးတိုင်းပေါင်းမြို့နယ်ကစစ်လက်နက်ပစ္စည်းဆက်ရုံကိုလျှို့ဝှက်ဓာတ်ရုလက်နက်ဆက်ရုံဆိုပြီး Unity သတင်းချာနယ်ကဖော်ပြခဲ့ပြီးတဲ့နောက်မချခင်မှာပဲပြီးခဲ့တဲ့စနေနေ့တုန်းကဒီချာနယ်ရဲ့အမှုဆောင် Editor ချုပ်ဦးတင့်ဆွေနဲ့သတင်းတောက်၄ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာပါ။ဒီဖြစ်ပျက်ကိုကြည့်ရင်မြန်မာအစိုးရဟာအရင်စစ်အစိုးရလိုပဲအာဏာရှင်ဆန်ဆန်ပြုပူနေစေဆိုတာကိုပြနေတယ်လို့ကမ္ဘာတဝန်းသတင်းတောက်များကာကွယ်ရေးကော်မတီ CPJ ရဲ့အာရှရေးရာတာဝန်ခံတဦးဖြစ်တဲ့ Bob DS က VOA ကိုပြောပါတယ်။
You know, we see the arrest of journalists in situations like this as sort of reverting back to the military government that existed before the current government. To us, it seems like the government hasn't really changed.
The journalists are covering legitimate stories. ယုံကြည်စိတ်ချရတဲ့သတင်းတွေကိုထုတ်ဖော်ရေးသားနေကြတဲ့သတင်းတောက်တွေသူတို့ရဲ့တင်ပြမှုကြောင့်ဖန်စီထင်းထင်းခံရမှာကိုစိုးရိမ်နေရတာမျိုးမဖြစ်သင့်တော့ပါဘူးမြန်မာဆွေရအခြေအနေတော်တော်များများမှာသူတို့ရဲ့အာဏာကိုတတော်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားလို့မယ်ဆိုတော့တွေ့နိုင်ပါတယ
်တိုင်းပြည်အထွတ်ကမ္ဘာကြီးအထွတ်အရေးကြီးတဲ့သတင်းတွေကိုရေးသားဖော်ပြကြတဲ့သတင်းတောက်တွေကိုတရားလက်လို့ဖန်စီမှုတွေဆက်ပြီးတော့ရှိနေတဲ့၍ဒီမိုကရေစီနိုင်ငံတစ်ခုအဖြစ်သတ်မှတ်ခံရဖို့ဆိုတာမဖြစ်နိုင်ဘူးလို့ဆိုပြီးတော့အခုဖန်စီထားတဲ့သတင်းတောက်တွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့ကိုလည်း CPJ အဖွဲ့ကတောင်းဆိုလိုက်ပါတယ
် Well, we want these four journalists released right away and not just released we want the charges dropped and really what
ဖန်ခံရတဲ့သတင်းတောက်တွေအားလုံးချက်ချင်းပြန်လွတ်လာတာကိုကျွန်တော်တို့မြင်ချင်ပါတယ်ပြန်လွတ်လာအောင်လည်းမကပါဘူးသူတို့ဘောဆွဲထားတဲ့ဆွဲချက်တွေကိုလည်းပြန်ရုပ်သိမ်းပေးစေချင်ပါတယ်ဒါအပြင်အစိုးရအနေနဲ့မဖြစ်မနေလုပ်တင်တာကတော့ဒီအချိန်နေဘာကြောင့်ရောက်ခဲ့ရတာလဲဆိုတော့သေချာဆန်းစစ်ရပါလိမ့်မယ်ဒီမိုကရေစီနိုင်ငံဖြစ်နေပါပြီလို့ပြောချင်တယ်ဆိုရင်တော့ဒီလိုဖန်ဆီးတဲ့လုပ်ရမျိုးတွေအပြုတ်မှုတွေနဲ့တော့ဆက်သွားလို့မဖြစ်နိုင်ဘူးဆိုတော့လည်းအစိုးရအနေနဲ့နားလည်ရပါလိမ့်မယ
်အခုဖန်ဆီးမှုနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကတော့သတင်းတောက်တွေကိုဥပဒေလမ်းကြောင်းအတိုင်းစစ်ဆေးမေးမြန်းနေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ပေါ့ပြုတ်ကစစ်လက်နက်ဆက်ရုံကိုလျှို့ဝှက်ဓာတ်ရုလက်နက်ဆက်ရုံဆိုပြီး Unity Channel ကရေးသားဖော်ပြခဲ့တာနဲ့ဆက်နွယ်ပြီးနေသတင်းတော့ကိုလူမော်နိုင်ကိုဇန်နဝါရီလ31ရက်နေ့မှာအာဏာပိုင်တွေကဖမ်းဆီးပြီးတော့အခုပခုတ်ကူထောင်မှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲဆိုထားပြီးတော့ Channel ရဲ့အမှုဆောင်ဒါရိုက်တာချုပ်ဦးတစ်ဆန်းနဲ့ကျန်တဲ့သတင်းတော့၃ဦးကိုတော့ဘလို့အကြောင်းပြချက်စွဲချက်တွေနဲ့ဖမ်းဆီးထားတယ်ဆိုတာအခုထိမသိရသေးပါဘူးအခုလို Unity Channel ကသတင်းတောက်တွေဖန်စီထိမ့်သိခံခဲ့ရတာနဲ့ပတ်သက်လို့ပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေကလည်းစိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြပြီးဒီဖြစ်ရပ်ဟာလှုပ်ထုံးလုံနည်းနဲ့မညီညွတ်ဘူးလို့လည်းဝေဖန်ပြောဆိုနေကြပါတယ်ရှင်